ုက္ခတွေကယ်ထုတ်နိုင်ရေးဆန္ဒပြတောင်းဆိုခဲ့တဲ့ကချင်တိုင်းရင်းသားနိုင်ငံရေးလှုပ်ရှားသူ3ဦးအပေါ်တမတော်ကအတရေဖြတ်မှုပုံမှန်900နဲ့အမှုဖွင့်ရေးယူထားတာကိုပြန်ရုပ်သိမ်းပေးဖို့ပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ကြီး AI နဲ့ပြည်သူများအရေးကမ္ဘာမဟာမိတ်အဖွဲ့ဖြစ်တဲ့ CBSCAT အဖွဲ့တို့ကဒီနေ့မှတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ပြည်ညာတရားလွတ်တော်ကသူတို့ယူကန်ကိုပယ်ချလိုက်ပါတယ်။တရားစွဲဆိုခံထားရတဲ့3ဦးထဲကဥဇော်ချက်နဲ့ဦးလန်းဆောင်တို့အမှုကိုအယူခံတရားမှာပယ်ချခဲ့တာလို့တရားစွဲဆိုခံရသူဦးလန်းဆောင်က RFA ကိုပြောပါတယ်။ AI နဲ့ CBSCAT အဖွဲ့တို့ဟာသူတို့နဲ့အတူရက်ပေးတာကိုဝမ်းမြောက်ကြောင်းနဲ့သူတို့အနေနဲ့တမတော်ကဆွဆွဲတယ်လို့တမတော်ထိခိုက်အောင်မပြောဆိုခဲ့ဘူးလို့ဦးလန်းဆောင်ကပြောပါတယ်
။ဒီလိုလုပ်ခဲ့တမတော်ဘက်ကလည်းခိုင်နှုံပြချမှုကြောင့်လို့ဒီသူတို့ရဲ့မျက်မြင်သက်တွေတွေအောက်အထားတွေကခိုင်နှုံမှုမရှိဘဲနဲ့ဒီလိုကိုယ်နိုင်ကဒီမှာဖြစ်နေတဲ့အရာတွေကိုဘာမှမရှိဘဲနဲ့ကျွန်တော်တို့ဒီလိုလုပ်ပြီးမှဆွဆွတဲ့အရာကလည်းဒါလုံးဝဥပ္ပေတောင်းရမားရင်းတွေလည်းကျွန်တော်ယူဆတယ်။ဒီကျွန်တော်အပေါ်မှာဆွဆွထားတဲ့အရာတွေကကျွန်တော်ပြောဆိုမှုမရှိဘဲနဲ့အရာကိုပြောတဲ့ဆိုမှသူတို့အပြစ်လုပ်ပြီးမှအခုတဲ့ချက်တင်တဲ့အနေနဲ့ကျွန်တော်တို့ယူဆနေရတာပေါ့နော်။ဒါတော့ဒါလုံးဝမတရားတဲ့ cherry harvestment လုပ်တာပေါ့နော်။ဒါတော့ဒါကြောင့်မို့ဒီအပေါ်မှာဆွဆွပြီးမှကျွန်တော်တို့ကဒါတိုက်တွန်းယူသွားရမယ်ဆိုတဲ့ဟာကျွန်တော်ကပြောချင်ပါတယ
်။ဥလန်းဆောင်နဲ့ဥဇော်ချက်တို့ရှိနေဖြစ်တဲ့ဥမုံဆိုင်တူကတရားရုံးစစ်ဆေးချက်တွေအပြီးအခြေအနေကိုအခုလိုပြောပြပါရစေ
။ကိုလွန်ကောင်းလုံးဝပြောတာတော့ရုံးမှာလည်းတက်တည်စစ်ချက်ရတော့ကျွန်တော်တို့ပေါ်ပေါက်တော့စစ်ဆေးနေတာပဲ။ဒါမှမဟုတ်တရားသူကြီးဘယ်လိုဆုံးဖြတ်မလဲကျွန်တော်လည်းမသိဘူး။ကိုဆိုချက်နဲ့ပတ်သက်ပြီးမှလည်းဒါပြည်မှုဆိုင်ကျင့်သုံးဥပဒေပေါ်မှာ၄ခုခုရဲ့ပေါင်တဲမှာဝင်နေကြ။ပေါင်တဲမှာဝင်တာကြောင့်မို့ကိုဆိုချက်ကိုလည်းသူကအပေါင်းမှ900နဲ့တရားစွဲဖို့ကကျွန်တော်အနေနဲ့ပြောရင်ဒါဆွဲချက်မတင်ထိုက်ဘူးပေါ့နော်။ချွင်းချက်သေးအရာပြောတာပြည်သူလူထုရဲ့စိတ်ဝင်စိတ်ဆင်ကိုသူရင်လို့ပြောတာဖြစ်တဲ့အတွက်သူ့ကိုလည်းလောလောဆယ်ချင်ဆွဲချက်မတင်ခင်ဘူးလို့ကျွန်တော်တို့အလိုသုံးတတ်တာပဲ
ပြီးခဲ့တဲ့ Evella ကတက်မရော်နဲ့ KIA တို့ကြားဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ပိတ်မိနေတဲ့သူတွေကိုလွတ်မြောက်ဖို့အတွက် Evella ကုံပိုင်းကနေမီလာဆန်းအထိမြကြီးနားမြို့မှာဒေသခံတွေတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်ဆန္ဒပြစီမှာတက်မရော်ကတစ်ဖက်သက်ထိုးစစ်ဆင်မှုတွေကြောင့်ရွာသားတွေထွက်ပြေးရကြောင်းပိတ်မိနေတဲ့ပြည်သူတွေကိုလမ်းဖွင့်ပေးဖို့ဟာတက်မရော်ရဲ့တာဝန်သာဖြစ်ကြောင်းလီချောင်းနဲ့ဘုံကျဲတာတွေချက်ချင်းချက်ဆိုတဲ့အတုံးအုံးနေထက်သွင်းသုံးဆွဲတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးညိုမင်ဦးကဥထိုင်လျှောက်ထားတရားစွဲဆိုတာဖြစ်ပါတယ်။ကချင်ငင်းငယ်ရေးကွန်ရက်ကဒေါခွန်ချာကတော့ဦးလန်းဆောင်တို့သုံးဦးဟာမြေပြင်အခြေအနေကိုအမှန်တိုင်းပြောဆိုခဲ့တာဖြစ်ကြောင်းအခုလိုတရားစွဲဆိုတာမဖြစ်သင့်ကြောင်းသူ့အမြင်ကိုပြောပါတယ်
။တကယ်တော့အဲ့ဒီအချိန်မှာတော့လိုအပ်နေတာဖြစ်တယ်ပေါ့။ပြီးလို့ရှိရင်တော့တို့ပြောခဲ့တဲ့အချက်ရက်အလက်တွေဟာလည်းပဲတကယ်တော့အမြင်ပြမှာတကယ်ဖြစ်ပြနေတာနဲ့အတူတူပဲဖြစ်တဲ့အတွက်ကြောင့်မလို့အမှန်တရားကိုပြောတာဟာဒီကျမတို့ဒီဖိမင်းဆိုရင်ဒီအဲဘုံဒိတ်ခါချက်ဆင်ဆင်မှုလို့ဘာလို့ဆိုတော့အမှုမျိုးနဲ့ဆွဲဖို့မတင်တော်ဘူးလို့ပဲယူဆတယ်ချက
် AI နဲ့ CBSCAT အဖွဲ့ရဲ့ဒီနေ့ပြောကြားချက်မှာတော့ဒီလိုအမှုဖွင့်ရေးယူတာကိုကြည့်ရင်မြန်မာနိုင်ငံဟာတိုက်ရိုက်စီးအုပ်ချုပ်မှုအောက်မှာနှစ်ပေါင်းများစွာကြားရောက်စင်ကနီးစနစ်တွေကိုပြန်ကျင့်သုံးနေတယ်ဆိုတာကိုစိုးရိမ်စရာတွေရှိရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ